ဆက်စီရေးတွေမှာရပ်သားတွေနဲ့သူတို့ရဲ့အိမ်တွေသူတို့ရဲ့အခြေခံအဆောက်အအုံတွေကိုမထိခိုက်အောင်စစ်ဖြစ်နေတဲ့အဖွဲ့တွေကစိုက်လိုက်မတက်ဂရုစိုက်ရပါမယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။လူသားချင်းစာနာထောက်ထားရေးနဲ့ရေးပေါ်ကစားရေးဌာနလက်ထောက်အတွေ့အမှုချုပ်နဲ့ပေါင်းစပ်ညှိနှိုင်းရေးမှူးမာတင်ဂရစ်ဖစ်ကလုံခြုံရေးကောင်စီကိုအခုလိုပြောလိုက်ပါတယ
် But we're failing to meet the needs of civilians today at
this ရဲသားတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းရမှာကျွန်တော်တို့ကြာဆုံးနေပါတယ်မနေ့ဖာမှာမကြာဆုံးမှုကျွန်တော်မျှော်လင့်ပါတယ်လို့ပြောခဲ့တာပါသူတို့သွားလို့တဲ့အရက်ကိုသွားနိုင်တဲ့လုံခြုံစိတ်ချရတဲ့လမ်းကြောင်းတွေရှိသင့်ပါတယ်လို့လည်းသူကလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုပြောပါတယ်သူတို့ရဲ့ရွာမှာဆက်လက်နေထိုင်သည်ဖြစ်စေထွက်သွားကြသည်ဖြစ်စေကျွန်တော်တို့လေးစားကြရပါမယ်အကာအကွယ်ပေးကြရပါမယ်လို့လည်းသူကပြောပါတယ်ကလေးနဲ့အမျိုးသမီးတွေပါဝင်ယူကရိန်းကထွက်ပြေးလာကြတဲ့ဒုက္ခသည်ပေါင်းကနှစ်သန်းရှိသွားပါပြီလို့ကုလသမဂ္ဂကဆိုပါတယ်။လူတွေလုံခြုံစိတ်ချစွာထွက်သွားနိုင်ရေးနဲ့လူသားချင်းစာနာထောက်ထားရေးလုပ်ငန်းတွေလုပ်ကိုင်နိုင်ဖို့တိုက်နေတာတွေကိုရန်နာဖို့လေကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါ သောမတ်စ် ဂရင်ဖင်ကတိုက်တွန်းလိုက်ပါတယ်။